ကြောက်ဖြူရင်နဲ့စိတ်ကန်းစီမံကိန်းနဲ့ပတ်သက်ပြီးတော့မြန်မာဘက်ကတင်မဲ့အကျွေးရော့နေအောင်စီမံကိန်းပမာဏကိုရှော့ချနိုင်ခဲ့သလိုတရုတ်နဲ့မြန်မာနိုင်ငံရဲ့ပါဝင်မှုအချိုးအစအစ်စ်နဲ့ညှိနှိုင်းမှုတွေလှုပ်ဆောင်နိုင်ခဲ့တာမို့ဒီနေ့မကုန်ခင်မှာသဘောတူလက်မှတ်ရေးထိုးတော့မှာဖြစ်ပါတယ်။အမေရိကန်နိုင်ငံတော်မှ NAFTA လို့ခေါ်တဲ့စီးပွားရေးသဘောတူညီချက်ကိုကိုယ့်နိုင်ငံအတွက်အကျိုးမရှိလို့ဖြတ်သိမ်းနိုင်ခဲ့ပြီးတော့အစ်စ်ပြန်လဲဆွေးနွေးတာမျိုးလှုပ်လာနိုင်တာကြောင့်မြန်မာဘက်ကလည်းတရုတ်နဲ့လက်တွဲလှုပ်ဆောင်တဲ့နေရာမှာစီးပွားရေးအရရေးရှိကျိုးကိုကြည့်ပြီးတော့လှုပ်ဆောင်မှုပြွားရောက်ဒီနိုင်ငံရေးနဲ့စီးပွားရေးပညာရှင်တွေကသုံးသပ်နေကြပါတယ်ဒီအကြောင်းဒေါက်ခင်မျိုးသက်ကပြောပြမှာပါ
တေယုစုဝလက်ကစစ်တိတ်အဖွဲ့နဲ့ NLD အစိုးရတို့ကြားကြောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းတည်ဆောက်ရေးမှာညှိနှိုင်းမှုအစ်စ်တွေကိုလုံနိုင်ပြီးမို့ဒီနှစ်မကုန်ခင်မှာသဘောတူစာချုပ်ချုပ်ဆိုနိုင်တော့မှာဖြစ်ကြောင်းမြန်မာအထူးစီးပွားရေးဆောင်ဆိုင်ရာဗဟိုကော်မတီဥက္ကဋ္ဌဖြစ်တဲ့ကုသိုင်းဝန်ကြီးဦးသမ်းမြင့်ပြောကြားချက်ကိုမြန်မာ Times မှာဖော်ပြထားပါတယ်။စီမံဘဏ္ဍာဒုတိယဝန်ကြီးဦးဆက်အောင်ကိုကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဖြစ်တဲ့ခန့်ပြီးခဲ့တဲ့နောက်မှာကြောက်ဖြူရင်းနဲ့စိတ်ကန်းဖွံ့ဖြိုးရေးအစီအစဉ်နဲ့ပိုင်ဆိုင်မှုအချိုးအစားဆိုင်ရာသဘောတူညီချက်မူကြမ်းကိုဩဂုတ်လထဲမှာတင်သွင်းခဲ့တာဖြစ်ပါတယ်။အဆင့်၄ဆင့်ခွဲပြီးလှုပ်ဆောင်မဲ့စီမံကိန်းအတွက်ပထမအဆင့်မှာသင်္ဘော၁၀ဆင့်အတွက်ဆောက်လုပ်မဲ့အစား၃ဆင့်လောက်အတွက်ပဲဆောက်လုပ်ဖို့ပြင်ဆင်မှုအပါအဝင်တိတ်နှိမ့်နိုင်မှုတွေအရမူလကအမေရိကန်ဒေါ်လာ 9.2 ဘီလီယံကုန်ကျမဲ့အစား 1.3 ဘီလီယံလောက်ရှော့ချနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ပိုင်ဆိုင်မှုအချိုးအစားမှာလည်းအရင်က85အချိုး15တာဝန်ယူတည်ဆောက်ဖို့အတွက်သဘောတူထားရကနေအခုတရုတ်ကုမ္ပဏီက80ရာခိုင်နှုန်းနဲ့မြန်မာဘက်က30ရာခိုင်နှုန်းယူဖို့သဘောတူညီမှုရခဲ့တာဖြစ်ပါတယ်။အခုလိုသဘောတူညီမှုအစ်စ်ကိုရခဲ့ပေမဲ့စီမံကိန်းချစီးပွားရေးလှုပ်ဆောင်ရမှာကိုယ်နိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံတဲ့အတွက်ကိုယ်နိုင်ငံဘက်မှာ50ရာခိုင်နှုန်းထက်ပိုပြီးယူထားတယ်လို့အမေရိကန်နိုင်ငံမှာရောက်နေတဲ့စီးပွားရေးပညာရှင်ဦးကန်ထွန်းကမြင်ပါတယ
်85%နဲ့70%ကိုသူတို့ရှော့လိုက်တယ်ဆိုပေမဲ့ကြီးလိုက်လို့ရှိရင်အရင်15ရက်နေကျွန်တော် 30% ဆိုရုပ်ရက်ကြီးလိုက်နှစ်ဆတိုးရတဲ့သဘောမျိုးပေါ့ ratio တက်လာတယ်လို့ယူဆရပေမဲ့ဒီလိုဟာမျိုးမှာကျွန်တော်သဘောဆိုရင် 51% လောက်ရတယ်ကျွန်တော်ဘက်ကတော့အသာစီးယူတယ်ကျွန်တော်နိုင်ငံကကိုယ်နိုင်ငံမှာလာလုံမအောင်တင်းချက်ကကမ္ဘာပံကျွန်တော်လောက်တော့ရတယ်ကမ္ဘာပံတို့အရှေ့ပံတို့ချင်းငွေတွေအများကြီးယူပါတယ်ယူတိုင်းဘာတွေ့ရလဲဆိုတော့ rate of return ဆိုတာတွေ့ရပါ internal rate of return ပေါ့လေအကျိုးမြတ်တွေ့တဲ့ဘဏ္ဍာရေးနည်းနဲ့စစ်တဲ့အဲ့ဒါတွေ့တာတဲ့တစ်ဖက်ကကုန်ကြမ်းမစိတ်တွေအကုန်ကိုစီချတစ်ဖက်ကရမယ်အကျိုးတွေကိုငွေတန်ဖိုးနဲ့လောက်ပြီးတော့ ratio တွေ့လိုက်တာပါအဲ့ဒါ positive ဖြစ်ရမယ် interest rate တိုးရမယ်အဲ့ဒါမှသာလေ project တစ်ခုကအကျိုးမြတ်ရှိမယ်ဆိုတော့ဖြေရပါ
ဆရာဦးကန်ထွန်းနဲ့ဘလို့အကြံပေးချင်ပါလဲဒီနှစ်ကောင်မှာသဘောတူစာချုပ်အတွက်ကိုလက်မှတ်ရေးထိုးကြမယ်ဆိုတော့လေ
ကျွန်တော်ကတော့အရင်ဆုံးလို့မထိုးသင့်ဘူးစက်ကျွမ်းနဲ့အရင်ဘာသာရေးပညာရဆန်းစစ်ရေးစီစီရေးတွေလုပ်တင်တယ်စီစီရေးလုပ်တယ်ဆိုတာကိုယ်နိုင်ငံအတွက်တကယ်ကျိုးရှိမှာလားအခုဒီမှာဗမာပြည်ကျိုးရှိမဲ့အကြောင်းအသိမပါဘူးတရုတ်ကျိုးရှိမဲ့အကြောင်းကြီးပဲလေငါအရင်ကစခဲ့လို့အချိန်တိုင်းတိုင်းငါတို့ဖြေပေးရမယ်ဆိုပြီးတော့အရင်ဆုံးမလုပ်သင့်ပါဘူးကိုယ်နိုင်ငံအတွက်တကယ်ကြိုးရှိမှလုပ်တင်ပါတယ်မလို့ရှိရင်တော့ဒါကိုဖြစ်တင်ပါတယ
်တရုတ်နဲ့အခုကကုံတော်ရဲ့ဒီကြောက်ဖြူရင်းနဲ့စိတ်ကန်းနဲ့မဟုတ်ပါဘူးအခုမြစ်ဆုံနဲ့စကားတွေပြောနေကြပါတယ
်
ဆိုတော့တရုတ်နဲ့စီးပွားရေးလုပ်တဲ့အခါမှာသူသတိထားတဲ့အချက်ကလေးတွေရောပြောပြပေးနိုင်မလား
အမေရိကန်လိုကမ္ဘာမှာချမ်းသာဆုံးနိုင်ငံတော်မှာကိုယ်နိုင်ငံအကျိုးမရှိတဲ့ကိစ္စတွေကိုပြန်လဲသုံးသပ်ပြီးတော့တရုတ်နဲ့ပြောလို့ပြန်ရတာတွေရှိတယ်အခုမက္ကဆီကိုနဲ့နာပတ်ထိပ်တွေပြန်ပြီးမနေပြန်ပဲကနေဒါနဲ့ပြန်ပြီးတော့လေဆိုအမေရိကန်လိုအရင်ကြီးတဲ့နိုင်ငံတော်မှာကိုတိုင်းပြည်အတွက်ကိုဦးစားပေးပြီးကြီးနေလုပ်နေကြတဲ့အတွက်ကျွန်တော်နိုင်ငံကခေါင်းဆောင်နေရတဲ့အဲ့မူတိုင်းနဲ့လုပ်တင်တယ်ကိုသဘောတူမှရတာကနှစ်ဦးသဘောတူတယ်ဆိုတာကိုမတူရင်သူဘာမှလုပ်လို့မရပါဘူးကိုကမတူဘူးမကြိုက်ဘူးပြောမှသူကပြန်စဉ်းစားမှာပါပဲနောက်တရုတ်နေနေကတော့ကျွန်တော်ကတော့သိပြီးတော့စိတ်မချဘူးမယုံဘူးပေါ့လေအနောက်မှာဖက်ဖဲတွေပါတယ်ဖက်တွေမမိရောကျွန်တော်ကတော့အနမီးရပြန်စီဖြစ်ပါတိုင်းပြည်တကယ်ကောင်းမယ်ဆိုမှလုပ်ပါလို့ပဲအကြံပေးချင်ပ
ါတရုတ်နယ်လက်တွဲလှုပ်ဆောင်မှုဟာစီးပွားရေးစီမံကိန်းဖြစ်ပေမဲ့နိုင်ငံရေးအတွက်ပါထည့်သွင်းတွက်ချက်တင်တယ်လို့မြန်မာနိုင်ငံရေးဆန်းစစ်သူဒေါက်တာတင့်ဆွေကပြောပါတယ်
ကမ္ဘာနိုင်ငံမှာစီးပွားရေးရောဖွံ့ဖြိုးမှုရောသူ့ရဲ့မဟာဗျူဟာစီမံချက်ဖြစ်တဲ့ပိုလန်မှကြီးအထက်ကလှုပ်တဲ့ကိစ္စတွေရောကိုနိုင်ငံရေးဘက်ကကြီးမားတာလင်ပြည်စုံပါလိမ့်မယ်နိုင်ငံရေးရကြည့်ရင်ပထမအဆုံးကြည့်ရမှာကျွန်တော်တိုင်းပြည်ရဲ့မျိုးသားချူစီပွားကိစ္စဖြစ်ပါတယ်။မြန်မာနိုင်ငံမှာအစိုးရတော်တော်များများအဆက်ဆက်က မကြည့်ကြတာလဲပါတော့မားတွေရောလွန်တာတွေရောတော်တော်လုတ်ခဲ့ကြပြီဖြစ်ပါတယ်အဲ့တော့လက်ရှိပန္နဒီအစိုးရအနေနဲ့တကယ်ကိုနိုင်ငံတကာကိစ္စတွေရောပြည်တွင်းစီးပွားရေးအခြေအနေတွေရောကဖိအားတွေတောင်းအားတွေများနေတဲ့အချိန်မှာဒီဟာကိုရည်ရှိကြည့်ကြင်ရပါမလားလို့တော့ကျွန်တော်အနေနဲ့တော့ဆိုရင်းနဲ့ခင်ဗျာ
တရုတ်နိုင်ငံမှာဟမ်ဘန်တိုတာစကန်စီမံကိန်းအတွက်တရုတ်စီကနေအမေရိကန်ဒေါ်လာ1ဘီလီယံချီပြီးတိဆောက်ရကနေပြန်မဆက်နိုင်တဲ့အတွက်အခုအဲ့ဒီစကန်ကို96နှစ်3ခွင့်တရုတ်ကိုပေးခဲ့ရတယ်လို့အဖြစ်မျိုးမရောက်စေဖို့အတွက်စီးပွားရေးပညာရှင်တွေကသတိပေးနေကြတာဖြစ်ပါတယ်